American တက်တမ်းဝဲရွေးကောက်ပွဲတွေကျင်းပကနေမှာပဲ Pittsburgh မြို့ဂျူးဖျားကြောင်းမှာလူတွေအသက်ခံရတာဒီမိုကရက်ခေါင်းဆောင်တွေစီပါဆယ်ဘုံတွေပို့တယ်စတဲ့ဖြစ်ရပ်တွေကြောင့် American နိုင်ငံသားတွေစိတ်ပူနေကြပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့ American နိုင်ငံရေးကိုပြောင်းလဲသွားစေနိုင်တဲ့ဒီရွေးကောက်ပွဲအတွက်ရွေးကောက်ပွဲမတိုင်ခင်6ရက်လိုမှာပြည်နယ်10ခုမှာမျိုးဆွေစည်းဝေးတွေအကြိမ်နဲ့လုပ်နေပါတယ်။ဂျင်မဲ့လုံးရဲ့တရင်လောက်ကိုဒေါ်လာလာတန်းကပြောပြပါမယ်
။ Pittsburgh ရှိဂျူးဖျားရှိခိုးကြောင်းမှာပြစ်ဒဏ်ခံခဲ့ရတဲ့လူ7ဦးအတွက်ဝန်ထမ်းချီကွဲပွဲရဝိပုစုတောင်းပွဲမှာသမ္မတထရမ့်ကအကြမ်းဖက်မှုကိုရှုတ်ချပြီးနိုင်ငံအနေနဲ့ညီညွတ်ကြဖို့မေတ္တာရပ်ခံခဲ့ပါတယ်
။ We condemn the historic evil of anti-Semitism.
ဂျူးမုန်တီးရေးဒီသမိုင်းတင်တဲ့မကောင်းဆိုးဝါးလောက်ရအပြင်တခြားဆိုးဝါးတဲ့လောက်ရအမှန်သမျှကိုကျွန်တော်တို့ရှုတ်ချပါတယ်။မကောင်းဆိုးဝါးလောက်ရတွေဟာလည်းအသွင်မျိုးမျိုးနဲ့ရှိနေတာကဝမ်းနည်းစရာပါ။အမေရိကန်နိုင်ငံသားအလုံးကဒါကိုတညီတညွတ်ထဲဆန့်ကျင်ပါတယ်
။ဒီဂျူးဖျားเจ้าမှာပြစ်ခတ်မှုနဲ့ထင်ရှားတဲ့ဒီမိုကရက်တွေကိုပါဆယ်ဘုံတွေပြပုတ်ခဲ့သူဖန်စီမှုနဲ့ပတ်သက်လို့တက်တန်းတဝက်ရွေးကောက်ပွဲတွေမဲဆွယ်လှုပ်ရှားမှုတွေရဲ့နောက်ဆုံးရက်တွေအတွင်းတင်းမာမှုတွေမတေချာမရေရာမှုတွေဖြစ်စေခဲ့ပါတယ် Brookings Institute ရဲ့သုတေသီ John Hodder ကနိုင်ငံရဲ့ခံစားမှုနဲ့ပတ်သက်လို့ခုလိုပြောခဲ့ပါတယ်
Well the country is in pain this is a
America နိုင်ငံဟာအခု나ကြီးဝန်းနေမှုတွေခံစားနေရပါတယ်ဒီနိုင်ငံမှာဒီလိုမျိုးဖြစ်ရတွေကြုံတွေ့နေရတာများလာတာကစိတ်မကောင်းစရာပါအမေရိကန်နိုင်ငံသားတူကနောက်တူအပေါ်အကြမ်းဖက်တိုက်ခိုက်တဲ့လှုပ်ရတွေကျူးလွန်မှုတွေများလာနေပါပြီ
တချို့ဒီမိုကရက်တွေကတော့သမ္မတရဲ့ပါတီဆွဲတိုက်ခိုက်မှုတွေကြောင့်အခုလိုနိုင်ငံရေးတည်ယူသံဆွဲစိတ်ဓာတ်တွေပြင်းထန်လာစေတယ်လို့ဖြစ်တင်ခဲ့ကြပါတယ်နောက်သတင်းပါအင်္ဂါနေ့မှာကျင်းပမယ့်တက်တန်းဝက်ရွေးကောက်ပွဲတွေမှာတက်တန်းနှစ်နှစ်ရှိတဲ့လွှတ်တော်အမတ်နေရာ435နေရာဇလုံးတွေ့နိုင်ငံတော်ဝန်ရွေးချယ်ခန်းကြမှာဖြစ်သလိုတက်တန်း6နေရှိတဲ့အထက်လွှတ်တော်အမတ်နေရာ100အနည်းတက်တန်းစီတဲ့နေရာ34နေရာအတွေ့ရွေးချယ်ခန်းရမှာဖြစ်တဲ့အပြင်ပြည်နယ်90နဲ့အုပ်ချုပ်ရေးမှူးရာထူး34နေရာအတွေ့ရွေးချယ်ခန်းကြရမှာဖြစ်ပါတယ်အထူးသဖြင့်လက်ရှိမှာအောက်လွှတ်တော်ရောအထက်လွှတ်တော်မှာပါ Republican Party ကအမတ်အများစုနဲ့ထိန်းချုပ်ထားပြီးသမ္မတကလည်း Republican Party ကဖြစ်တဲ့အတွက်ကြောင့် Washington နိုင်ငံရေးလောကမှာသမ္မတ Trump အနေနဲ့အရေးကြီးတဲ့နိုင်ငံရေးဆုံးဖြတ်ချက်တွေကိုလှုံ့ဆော်ရမှာပိုပြီးလွယ်ကူခဲ့တာဖြစ်ပါတယ်။ဒါကြောင့်လည်းခုတက်တန်းဝဲရွေးကောက်ပွဲမှာ Democratic ဘက်ကအောက်လွှတ်တော်မှာအမအများစုအနိုင်ရလိုက်ရင်သမ္မတ Trump ရဲ့လှုံ့ဆော်မှုတွေကိုဟန်တားနိုင်မှာဖြစ်သလိုသမ္မတ Trump အပေါ်မှာလည်းအရေးယူမှုတွေကိုပြုလုပ်နိုင်စရာရှိပါတယ်။ဒါကြောင့်လေဒီရွေးကောက်ပွဲဟာလင်းနေတက်တန်းရှိတဲ့သမ္မတထရမ့်ရဲ့နောက်ကြံရှိတဲ့နှစ်နှစ်အတွင်းအတော်လေးတက်ရောက်မှုရှိစေမှာဖြစ်သလို2020ရွေးကောက်ပွဲမှာပြန်အရွေးချယ်ခံနိုင်ဖို့လေအတော်လေးအခရာကျမှာဖြစ်ပါလေဒါကြောင့်လေသမ္မတထရမ့်က6ရက်ပဲကြံတော့တဲ့အချိန်အတွင်းမှာပြည်နယ်ပေါင်း10ပြည်နယ်မှာလူထုစီဝေးပွဲ7ပွဲကျင်းပပြီးတော့သူ့ပါတီတွေအင်တိုက်အားတိုက်မဲဆွယ်လှုပ်ရှားနေပြီဖြစ်ပါလေဘက်ဆွေလူရှာရမှာတရားမဝင်လူဝင်မှုကြီးကြပ်ရေးကိုထိန်းချုပ်မှုဖြစ်ပြီးအခုနောက်ဆုံးသမ္မတရဲ့ကြိုးပမ်းမှုကတော့ဒီနိုင်ငံမှာမွေးဖွားတဲ့ကလေးတွေကိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အရနိုင်ငံသားဖြစ်ခွင့်ဖျက်သိမ်းရေးတွေကြိုးပမ်းမှုပဲဖြစ်ပါတယ်။အင်ဗျူတော်ကနေမထွက်ခွာမီသမ္မတထရမ့်ပြောခဲ့တာက
Birthright citizenship is a very very important subject.
နိုင်ငံသားခံယူခွင့်ပြုတဲ့မွေးရပါအခွင့်အရေးဟာတိတ်ကိုအရေးကြီးပါတယ်ကျွန်တော်အမြင်မှာတော့လူတွေထင်သလောက်တားကိုပြင်ဆင်ဖို့တိတ်မခက်ပါဘူးသူတို့တွေပြောနေကြသလိုသူတို့တွေပြောနေကြသလိုဖွဲ့စည်းပုံပြင်ဆင်ချက်လုပ်ဖို့မလိုပါဘူးလွတ်တော်မှာမဲခွဲဆုံးဖြတ်ရင်ပယ်ဖြတ်နိုင်ပါတယ်ဒီလိုလုံနိုင်ရင်ပိုတင့်တော်မယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ရဲ့ဥပဒေအကြံပေးတွေကလည်းသမရအမိတ်နဲ့ပယ်ဖြတ်လို့ရတယ်လို့ပြောကြပါတယ
်ဒါအပြင်အလေအမေရိကကနေထောင်နှစ်ချီရှိတဲ့အခြေချနေထိုင်သူတွေမက္ကဆီကိုနေဆက်ကစင်အမေရိကန်ဘက်ကိုကူလာဖို့ကြိုးပမ်းနေတာကိုလည်းဟန်တားဖို့သမ္မတထရမ့်ကအမေရိကန်စစ်သား9000ကျော်ကနေတောင်ကနန်းထိဆေလွတ်ချထားမယ်လို့လည်းသူ့ရဲ့မဲဆွယ်လှုပ်ရှားမှုအတွင်ပြောခဲ့ပါတယ်။သမ္မတအနေနဲ့ Republican အထက်လွှတ်တော်နဲ့ပြည်နယ်အုပ်ချုပ်ရေးမှူးယာရုတွေအတွက်အပြိုင်ဆိုင် Democrat Party နဲ့ချဲကြရမယ့်ပြည်နယ်တွေဖြစ်တဲ့ Florida အပြင် Montana, Indiana, Missouri, Georgia,West Virginia နဲ့ Tennessee တို့ကိုလည်းတွားရောက်ပြီးတော့နောက်ဆုံးပိတ်မဲဆွယ်လှုပ်ရှားမှုစူးစမ်းနေကြောင်းလည်းသိရပါတယ်ရှင်